ကလေးတငယ်နဲ့လူငယ်တွေဟာပြိုးပင်တွေပါပဲအပင်တစ်ပင်ရဲ့တန်းမှာပြိုးပင်ဘဝဟာအရေးကြီးဆုံးအခြေဂရုစိုက်ရမယ့်အနေထားပါပဲလူငယ်ဆိုတာအနာဂတ်ကောင်းဆောင်တွေလို့ကျွန်တော်တို့ဂါရာရီလို့ရွတ်ခဲ့ကြပါတယ်ပြီးတော့ဘလောက်ဂရုစိုက်တယ်လဲဆိုတာအာမနာရန်သုံးသပ်ကြည့်တဲ့အခါဂါရာရွတ်ယုံကအခက်များများပါပဲကလေးနဲ့လူငယ်တွေကိုတန်ဖိုးထားဖို့တိုက်တွန်းချင်တာပါဘာကြောင့်ပါလဲတန်ဖိုးထားခံရသူဟာတန်ဖိုးရှိအောင်နေပါလိမ့်မယ်ဒီတစ်ပတ်မှာတော့နေထောင်တစ်ခုမှာမူရစ်ဆေးတွေမိတယ်ထောင်အာနာပိုင်တွေပါပတ်သက်နေတယ်ဆိုတော့သတင်းနဲ့ဆက်ဆက်ပြီးတော့ကျွန်တော်သတိရတာတစ်ခုကိုလူငယ်တွေအတွက်ပြောပြချင်တာပါကျွန်တော်ထောင်ထဲမှာအများဆုံးတွေ့ခဲ့ရတဲ့လူငယ်တွေရဲ့အမှုကမူရစ်ဆေးဝါအမှုတွေပါပဲအဲ့ထဲကထူးခြားတဲ့လူငယ်တွေအကြောင်းကျွန်တော်ပြောပြမှာပါမိဘကဟိုးအရင်ကတည်းကပေါ့ပေါ့ဆဆထားတယ်နောက်လဲအလိုလိုက်တယ်အဲ့ဒီမှာသူ့သားလေးမူရစ်ဆေးဆွဲသွားပြီးတော့ထောင်ကြတဲ့အခါမှာမိဘတွေကမလုပ်တယ်လဲဆိုတော့သူ့သားလေးတက်တာအောင်မနှိမ့်ဆက်အောင်စသဖြင့်ပေါ့လေဆိုင်ရာပိုင်ရာတွေကိုလိုက်ပါတယ်အဲ့ဒီကတုန်းကလည်းသိတဲ့အတိုင်းပေါ့ဟိုဌာနတိုင်းမှာတက်ကအသွင်ပြောင်းနေရများနေတော့အဲ့မှာထောင်ပိုင်ကဘယ်အပတ်စဉ်ကလဲသူ့ထက်စောတဲ့အပတ်စဉ်ကလူကိုရှာပြီးတော့အဲ့ဒီထောင်ပိုင်ကိုဘယ်ညာမောင်းလာတာဆိုတဲ့အဲ့ဒီပုံကူကနေပြီးတော့တစ်ဆင့်လိုင်းဝင်တယ်လို့ခေါ်ပါတယ်အဲ့တော့သူအသက်တာဆုံးပုံစံနဲ့နေရအောင်ဆိုပြီးတော့ငွေနဲ့လိုက်တယ်အဲ့တော့သူ့သားကနောင်တမရပဲနဲ့ဘာဖြစ်လဲဆိုတော့ဝန်ကြွားနေတာပေါ့ထောင်ထဲမှာပဲ तू ကဟိုရောက်တဲ့အရက်ကို तू တက်တာသလိုနေရတဲ့ခါကျတော့ဒီဆေးဆွဲတဲ့အလုပ်ကိုအထဲမှာတော့ထပ်ပြီးတော့လုပ်ပါတယ်အဲ့တော့ကျွန်တော်တို့အဲ့တော့စဉ်းစားလို့မရခဲ့ပါဘူးဘယ်လိုလုပ်ဝင်တယ်လဲဆိုတာအဲ့တော့နောက် तू ပြန်လွတ်သွားတဲ့ခါမှလည်းထပ်လုပ်တယ်နောက်ဆုံးကျတော့ तू အိမ်သာထဲမှာအဲ့ဒီဆေးထုတ်အပ်တန်းလန်းနဲ့သေနေတာကိုသိရပါတယ်ဒါကနမူနာတစ်ခုပါဘာလဲဆိုတော့မိဘကစုံမမှုမှလိုအပ်တယ်သူကလေးနာကျင်မှာပင်မမှာကိုစိုးတာနဲ့အစွမ်းကုန်လိုလိုက်တဲ့အခါမှာဒီကလေးရဲ့နောက်ဆုံးရလကစေထိုးအပ်တန်းလန်းနဲ့အပြင်မှာသေနေတာပါဟုတ်ပြီနောက်တစ်ယောက်ကိုကြည့်ပါနောက်တစ်ယောက်ကကြတော့ဒီလိုအဖြစ်မျိုးအဖြစ်မခံဘူးလေအထူးသဖြင့်တော့ဖခင်ပေါ့သူကတင်းတင်းကြပ်ကြပ်ကင်တယ်သူသားထောင်ကျသွားအောင်အမှုမှာစစ်ကြောပြီးတဲ့အခါမှာထောင်ထဲရောက်တဲ့အခါမှာလဲအလုတ်ကျန်းကျန်းတန်းတန်းဖြစ်တဲ့ကြောက်စခန်းပေါ့အဲ့ဒီကိုပို့တဲ့အခါမှာဖခင်ကဘလို့မှမလိုက်ပေးပါဘူးမလိုက်ပေးဘူးဆိုတာသူ့သားတက်တာအောင်မလုပ်ဘူးတဲ့သူတက်နိုင်ပေမဲ့မလုပ်တော့ဘူးအဲ့တော့တောင်စွန်းဆိုတဲ့စခန်းကိုအပုတ်ခံရပါတယ်အဲ့ဒီစခန်းမှာဗာလဲဆိုတော့ကြောက်တယ်ထူရတာအင်မတန်ပင်ပန်းတယ်တချို့များအဲ့ဒီစခန်းကိုရောက်ပြီဆိုတာနဲ့အဲလာပိုင်းလောက်မှာပဲအယိုးစုဖြစ်ပြီးတော့စိတ်ယုံပြန်ရောက်လာတာတွေရှိတယ်တချို့ဆိုရင်အဲ့ဒီမှာပဲတေကုန်တာရှိတယ်ပေါ့တချို့ဆိုလို့ရှိရင်အဲ့ဒီစခန်းတွေမှာနေရတာပင်ပန်းလုံးတဲ့အခါဗာလုတ်တယ်လဲဆိုတော့ကိုခြေောက်ပေါ်ကိုကြောက်တုံးကြီးတွေပြစ်ချလိုက်တယ်ပြီးတော့ခြေောက်အကျိုးခံပြီးတော့အင်းစိန်ထောင်ပြန်ပို့တာအထိပင်ပန်းကြတယ်နောက်တစ်ယောက်ဆိုလို့ရှိရင်ဗာလုတ်တယ်လဲဆိုတော့ခြေောက်တွေမှာရောင်ကိုင်းလာပြီးတော့အစိမ့်ရောင်အညိုရောင်ကြီးတွေဖုဖောင်းလာပြီးတော့ဗာရောဂါမှန်းမသိလို့တော်တော်ဆရာဝန်တွေအလုရှုပ်သွားကြတယ်နောက်ဆုံးမှသိလိုက်ရတာဗာလဲဆိုတော့သူတို့ခြေောက်တွေကိုဆေးထိုးအပ်နဲ့ဒီဇယ်စီတွေထိုးထည့်ကြတာအဲ့လောက်ထိပင်ပန်းဆင်းရဲတဲ့နေရာပေါ့အဲ့ဒါကြီးတွေကိုခြေောက်ကိုအဖြတ်ခံပြီးတော့ခြေောက်ကမှဖြတ်လို့မရတော့ဘူးပုတ်သွားတဲ့ခါမှာဒါမှမဟုတ်ခြေောက်တစ်ချောင်းအဆုံးခံပြီးတော့သူတို့အင်းစိန်ထောင်ကိုပြန်ညားတယ်ပေါ့အဲ့လိုအဲ့ဒီမှာရောက်သွားတဲ့လူငယ်ကလေးဟာနောက်ဆုံးမိဘတွေကကြတော့သူ့ကိုဖြစ်ချင်တာဖြစ်ဒီလောက်တောင်ဟိုနားလဲဝအောင်ကြမ်းကြမ်းတမ်းတမ်းဆုံးမမရမယ်လို့ယူဆပြီးလှုပ်ပေးခဲ့တာအဲ့ဒီကလေးလည်းအဲ့ဒီစခန်းမှာပဲအသက်ဆုံးရှုံးသွားတာကိုတွေ့ရပါတယ်နောက်ဆုံးတယောက်ကတော့ဗာလဲဆိုတော့စဖမ်းမိသွားပြီဆိုတဲ့အခါမှာအဲနည်းနည်းပါးပါးလိုက်လို့ရပါလဲနဲ့မိဘကမလိုက်ပေးဘူးတရားကိုရင်ဆိုင်ခိုင်းလိုက်တယ်သူဘာလို့လုံချင်တာဗာလဲဆိုတော့သူ့မိဘတွေဘလောက်ခံစားနေရသူ့သူ့သားကိုသိအောင်လို့အဲ့ဒီချိန်အစာယူသူ့သားကိုရတဲ့နည်းနဲ့စာဖတ်ခိုင်းတယ်ပြီးတော့ရောက်တဲ့အရာမှအချုပ်မှလည်းအချုပ်မလို့ထောင်ကြတဲ့အချိန်မှလည်းထောင်ကြတဲ့အချိန်မလို့စာဖတ်ပြီးတော့သူ့ဘေးကနေစောင့်ရှောက်နိုင်မဲ့သူ့ကိုလမ်းမှန်ပြပေးနိုင်မဲ့လူတွေကိုအဲ့ဒီလူတွေလက်ထဲမရရအောင်သူအပြင်ကနေနေမျိုးစုံနဲ့စူးစမ်းတယ်အဲ့ဒီတော့အကလေးဟာစာဖတ်ရတာရောမိဘတွေအိုကြီးအိုမနဲ့အချက်ရတာပင်ပန်းဆင်းရတာတော့ပြတဲ့အခါမှာမိဘတွေကကိစ္စမရှိဘူးပင်ပန်းမစီသားနောက်တစ်ခါမလို့ရင်တော်ပြီမိဘတွေရဲ့ကျင်နာမှုနဲ့မြင့်တာကိုပြကြပါတယ်အဲ့ခါမှာအဲ့ကလေးကိုနောင်တကောင်းကောင်းရတော့မတိမတာဖန်တီးပေးတာပေါ့အဲ့ဒီမှာအဲ့ကလေးကတော့ကျွန်တော်တို့အဖတ်ဆယ်လို့ရခဲ့တယ်အဲ့ကလေးနောင်လဲမလုပ်ပဲနဲ့အခုတော့သူနေပယ်တခုမှထင်ရှားတဲ့ကောင်းဆောင်တယောက်တောင်ဖြစ်နေပါပြီအခုကျွန်တော်ပြောပြတဲ့အချက်တွေကမူရစ်ဆေးဝါးတခုလည်းမဟုတ်ပါဘူးဘဝမှာလူငယ်တွေကြုံလာတဲ့ပြဿနာမှန်သမျှကိုဒီနေရာမှာအစားထိုးလို့ရပါတယ်သူတို့ကိုကျွန်တော်တို့ဘလို့ကင်တွယ်ကြလဲဆိုတဲ့အရာပေါ်မှာပဲမူတည်ပါတယ်။တိတ်ငယ်သေးတဲ့လူငယ်တွေဟာအဲ့ဒီလိုလောကဓာတ်နဲ့ကြုံကြတဲ့အခါမှာကျွန်တော်တို့ကအထိုက်အသင့်သူတို့ကိုရင်ဆိုင်စေပြီးတော့အဲ့ဒီကနေစင်ကျင်တတ်ဖို့ပြီးတော့တရားကိုရှာတတ်ဖို့ပြီးတော့လောကအကြောင်းကိုနားလည်ဖို့က ကျွန်တော်တို့မလျှော့လုံးမတင်းလုံးနဲ့ပုံစံနဲ့ကင်တွေသွားတဲ့မိဘတွေကတော့တို့သားကိုမဆုံးရှုံးခဲ့ဘူးဆိုတော့ပြန်ပြီးတော့တင်ပြပါတယ်ကျွန်တော်တို့လူငယ်တွေအစုံနှစ်ပါးကနေရှောင်နိုင်ကြပါစေပြီးတော့ကြုံသမျှအခက်အခဲတွေကိုလည်းအဲ့ဒီလိုပဲဖြေရှင်းကျော်လွှားနိုင်ပါစေ